ရုရှားတိုက်လေယာဉ်ကိုတူရကီကပစ်ချလိုက်တာဟာကြိုတင်စီစဉ်ထားတဲ့ရန်ဆားမှုတစ်ခုဖြစ်ပုံရပြီးရုရှားအနေနဲ့ကတော့တူရကီနဲ့ဆက်ဖြစ်မှာမဟုတ်ဘူးလို့ရုရှားနိုင်ငံသားဝန်ကြီးဆာဂီလက်ဗရော့ဖ်ကဒီကနေ့ပြောပါတယ်။ဒီဖြစ်ရကြောင့်တူရကီနဲ့ဆက်ဆံရေးကိုရုရှားအနေနဲ့ပြန်စဉ်းစားဖို့ဖြစ်လာတယ်လို့လက်ဗရော့ဖ်ကပြောပါတယ်။ဒီကနေ့တူရကီနိုင်ငံကိုသွားဖို့စီစဉ်ထားတာကိုသူကပယ်ဖြတ်လိုက်ပေမဲ့တူရကီနိုင်ငံသားဝန်ကြီးနဲ့ဆက်သွယ်ပြောဆိုပြီးလာမယ့်ရက်တွေအတွင်းတွေ့ကြဖို့သဘောတူထားကြပါတယ်။တူရကီအနေနဲ့မိတ်ဆွေအင်းနီချင်းရုရှားနိုင်ငံနဲ့ဆက်ဆံရေးအဆင်ပြေပြေဖြစ်ဖို့အဆင်မပြေဖြစ်ဖို့ရည်ရွယ်ချက်မရှိပါဘူးလို့တူရကီနိုင်ငံသားဝန်ကြီးအာမက်ဒါဗူတိုဂလူကလွှတ်တော်အမတ်တွေကိုပြောပါတယ်။တူရကီတိုက်လေယာဉ်တွေကရုရှားတိုက်လေယာဉ်ကိုပစ်ချလိုက်တာဟာကိုယ်နိုင်ငံရဲ့လုံခြုံရေးကိုကာကွယ်တာတသက်ပဲဖြစ်ပြီးရုရှားနဲ့ပဋိပက္ခတိုးဖြစ်လာမှာကိုမလိုလားဘူးလို့တူရကီသမ္မတရီချစ်တိုင်အာဒိုဝန်ကလည်းဒီကနေ့ပဲပြောပါတယ်။ရုရှားတိုက်လေယာဉ်ဟာဆီးရီးယားနိုင်ငံထဲမှာပြတ်ကျသွားတာဖြစ်ပေမဲ့အင်ကာနီမှာလေယာဉ်ကိုပစ်ချချိန်တုန်းကတူရကီလေပိုင်းနယ်ထဲမှာရှိနေလို့ပဲဖြစ်တယ်လို့အစ္စတန်ဘူမြို့တော်မှာကျင်းပတဲ့အခမ်းအနားတစ်ခုမှာသမ္မတအာဒိုဝန်ကပြောပါတယ်။လေယာဉ်ဟာနေဆက်ကို2ကီလိုမီတာအထိကျော်ပြီး18စက္ကန့်လောက်ကြာအောင်ဝင်လာခဲ့တာကြောင့်တူရကီတပ်ဖွဲ့တွေက10ချိန်တိပေးခဲ့ပေမဲ့လစ်လျူရှုခဲ့တယ်လို့တခြားတူရကီတာဝန်ရှိသူတွေကပြောပါတယ်။ရုရှားတို့ကတော့လေယာဉ်ဟာဆီးရီးယားလေပိုင်းနယ်ထဲကနေလုံးဝထွက်မသွားဘူးလို့အခိုင်အမာပြောနေပါတယ်။